မန္တလေးတိုင်းနဲ့ထိုးကြီးမြို့နယ်တွေကကြေးရွာတွေကိုစစ်တပ်ဘက်က၄ရက်ဆက်တိုက်လေကြောင်းကနေပုံကျဲတိုက်ခိုက်ပြီးလက်လက်ကြီးပစ်ခတ်ကြကြောင်းကိုယ်တည်ဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မြင်းချံမြို့နယ်ထဲမှာလည်းစစ်တပ်ရဲ့နယ်မြေရှင်းလင်းနေခြင်းတိုက်ပွဲတွေပြင်းထန်နေပါတယ်။မန္တလေးတိုင်းနဲ့ထိုးကြီးမြင်းချံအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့လာတာကိုကိုရိုင်းနိုင်ပြောပြပေးပါဦးခင်ဗျာ
။မန္တလေးတိုင်းမြင်းချံခရိုင်နထိုးကြီးမြို့နယ်ကကြေးရွာတွေကိုဒီဇင်ဘာ၂ရက်နေ့ကနေဒီဇင်ဘာ၅ရက်နေ့ထိ၄ရက်ဆက်တိုက်လေကြောင်းကနေဘုံကျဲတိုက်ခိုက်ပြီးတော့လက်နက်ကြီးပစ်ခတ်တာကြောင့်ရဲသားတွေထိခိုက်တိုက်ဆုံးခဲ့တာလို့ဒေသခံတွေက VOA ကိုပြောပါတယ်။အဲ့လိုစစ်ကောင်စီဘက်က၄ရက်ဆက်တိုက်လေကြောင်းကနေဘုံကျဲတိုက်ခိုက်ပြီးတော့လက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်လို့ကိုရင်ငယ်လေးတစ်ပါးအပါအဝင်ရဲသား၉ဦးတိုက်ဆုံးခဲ့တာလို့နထိုးကြီးဒေသခံတဦးကအခုလိုပြောပါတယ
်။အရင်ကတော့ဒီတို့လူမျိုးများကအချမ်းပေါ့ဒါပေမဲ့ခြားတာနည်းနည်းလေးများကြီးပြောတော့ဟုတ်နှစ်ယောက်ပြီကျောင်းသားအမကိုရီးယားသမီးကြောင့်လည်းပြည်စီကျောင်းသားနှစ်ယောက်ပေါ်လာပြည်လာတော့သုံးရက်နေမှာကတော့အောင်သွားဟုတ်နှစ်ယောက်ပြီပေါ်ပြဟုတ်ကဲ့ဒီရက်နေ့ကတော့ဒီကလုံးတော့ရောဟုတ်ကဲ့ဟိုကိုရီးတစ်ပါးဒီရက်နေ့ကတော့ဒီအောင်မန်းကုန်းမှာအဲ့မှာကကျွန်တော်တို့ဘုံကျဲလို့ဒီတော့ပေါ်တော့လုံးပြီးသွားတယ်ဒီခမရဆောင်ရတယ်လည်းဒီချာလို့ဒီဝမ်းမီနီကြားတယ်တော့ဒီကြော်ဒီပြည်ရောက်လို့ရအောင်ကြည့်တယ်ပြီးတော့ပြန်ပေါ်ထွက်သွားတယ်ဟုတ
်ဒီဇင်ဘာ၂ရက်မှာတော့နထိုးကြီးမြို့နယ်ကစစ်တပ်တပ်ဆွဲထားတဲ့နေရာကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေဝင်ရောက်တိုက်ခိုက်ခဲ့တာရှိပေမဲ့တိုက်ပွဲဖြစ်တဲ့နေရာနဲ့လေကြောင်းကဘုံကျဲတိုက်ခိုက်ခံရတဲ့ခြေရွာတွေဟာ15မိုင်ကဝေးပြီးတော့တိုက်ပွဲတွေမရှိဘူးလို့ဒေသခံတွေကပြောပါတယ်နထိုးကြီးမြို့နယ်ထဲမှာလေကြောင်းကတိုက်ခိုက်လို့ဒေသခံ၄ဦးသေဆုံးပြီးစတူဒံရရှိခဲ့တယ်လို့သတင်းဌာနတွေရေးသားဖော်ပြတာကိုပြည်သူတွေစိုးရိမ်ထိတ်လန့်ပြီးနေမီတင်းငင်အေးချမ်းမှုပြပြစီရန်အတွက်လုံစော်ဝါရဖြန့်နေတာသာဖြစ်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအတွင်း၉ဦးသေဆုံးခဲ့ရတယ်လို့အယောက်၂၀ထပ်မနေထိခိုက်ဒဏ်ရာရရှိခဲ့လို့စေကူသားပေးနေရပြီးတော့လေကြောင်းကနေထပ်မံတိုက်ခိုက်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်မြင်းချံမြို့နယ်ထဲမှာဆိုရင်လည်းလက်သစ်ကြေးရွာမှာတပ်ဆွဲထားတဲ့စစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောထီးတွေဟာဒါမှ6ရက်မနေ့ပိုင်းမှာမြင်းကျန်တရဦးကားလမ်းပေါ်မှာရှိတဲ့တိရုံရွာဘက်ကိုနယ်မြေရှင်းလင်းရေးတွေလုပ်နေတာပါ။နယ်မြေရှင်းလင်းရေးတွေအတွက်တိုက်ပွဲတွေရှိခဲ့ပြီးနေအိမ်တွေမိရှုခံခဲ့ရတယ်လို့မြင်းကျန်ဒေသခံတဦးကအခုလိုပြောပါရစေ။
ကျွန်တော်တို့မြင်းကျန်လေတစ်ကနေထွက်လာတဲ့စစ်ကြောင်းကြီး။စစ်ကြောင်းထိုးလာတာကကျွန်တော်တို့တိရုံရွာကိုထိုးလာတာ။အဲ့ဒီမှာရှိတဲ့ local အဖွဲ့လေးတွေနဲ့ဗတ်တယ်ဖြစ်တယ်။နေအိမ်ကကျွန်တော်တို့တိရုံရွာတော့မိရှုခံရတယ်ပြောတယ်။ဟိုပါတရုံဘူးရွာလည်းမျိုးကံရပြောတယ်အဲ့နာရွာတွေကတော့အခုလောလောဆယ်မှာအကုန်လုံးဆက်ပြေးနေကြတာပေါ့
တိုက်ပွဲတွေပြင်းထန်နေပြီးတော့ဒေသခံတွေတိတ်ရှောင်နေရတာကြောင့်မီးလောင်ကျွမ်းတဲ့နေရီအတွက်အတိအကျမသိရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်ဒါ့အပြင်မြင်းကျန်မျိုးပေါ်နဲ့စစ်တပ်နဲ့စစ်တပ်ထောက်ခံသူတွေတပ်ဆွဲထားတဲ့ခြေရွာတွေကနေမြင်းကျန်မျိုးနယ်တဲကခြေရွာတွေကိုလက်လက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရတာရှိနေပါတယ်မြန်မာခရိုင်ဒုစစ်စင်စတင်ပြီးနောက်ပိုင်းကဆက်လို့မြန်မာတောင်သာနထိုးကြီးနဲ့ငဇုံမြို့နယ်ဒေသကြီးရွာတွေကိုစစ်တပ်ဘက်ကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေအပြင်နေမြေရှင်းလင်းရေးတွေလည်းပိုလှုပ်လာတာဖြစ်ပါတယ်ခင်ဗျာ